ပြီးခဲ့တဲ့မေလ26ရက်ကနေ29ရက်နေ့အထိနော်ဝေးနိုင်ငံအော့စလိုမြို့ကိုတပိတ်ရန်ဆရာတော်ဦးညာနေသရာကျွမ်းရောက်တဲ့ရင်သုံးခဲ့ပါတယ်။ RFA ကနေလက်ရှိမြန်မာပြည်သူတွေရဲ့လူနေမှုဘဝအခြေအနေကိုရှောက်ထားမေးမြန်းကြည့်ရမှာဆရာတော်ကမြန်မာပြည်မှာကျွေးဝချမ်းသာတဲ့လူတန်းစားတွေကသူတို့ပိုင်ဆိုင်တဲ့ဒဏ္ဍာငွေကြီးတွေကိုကိုကျိုးတက်တက်အသုံးချကြပဲတိုင်းပြည်အတွက်အကျိုးချီးကျူးအသုံးပြုဖို့လိုအပ်နေပြီလို့မေးကြခဲ့ပါတယ်။ပြီးတော့မြန်မာလူငယ်တွေပညာတော်ကြပြီမဲ့လည်းပညာရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကတော့အားနည်းနေတဲ့အတွက်လူငယ်တွေကိုမြှောက်စားပြုဖို့လိုအပ်နေပြီလို့အခုလိုမေးကြခဲ့တာပါ။
ပညာရေးပညာရေးရမုံငွေတို့ဟုတ်လားပညာသင်စိတ်ထောက်ပံ့ရေးရမုံငွေတို့ဆိုတာထောက်ကနပေါင်းကနသေကနလောက်နဲ့ဒီကနေ့လုံနေကြတာတို့ဘုံမပြည့်ပါ Alfred Nobel ဆိုတဲ့ပုဂ္ဂိုလ်ကဘီလီယံပေါင်းများစွာနဲ့ထားပြခဲ့ပြီးတော့လုံတော့သူ့ရှင်တဲ့ပုဂ္ဂိုလ်တွေဒီကနေ့မြိုက်ထွက်တာပေါ့ပါသူ Alfred Nobel ရဲ့ပေးထားခဲ့တဲ့ဥစ္စာ1900ခုနှစ်ကစပေးသွားတာဆိုတော့လူပေါင်း900ရှိပါပြီသူ့ရှင်တဲ့ပုဂ္ဂိုလ်တွေတကဘာလုံးမှာပေါ်သွားတာလူပေါင်း900အဲ့ဒါကြောင့်တစ်ကတော့ဝိဇံငွေကြွေးကြွရတဲ့ပုံကိုယ်တွေဟာကိုပစ္စည်းတွေကိုလူသားတွေအတွက်အသုံးချဖို့နှစ်ကတော့လူငယ်တွေဟာစုံစုံစားစားဆင်းရဲခံပြီးတော့စံသစ်တီထွင်တဲ့အတတ်ပညာတွေကိုသင်ပြီးတော့တီထွင်ကြဖို့တို့တဲ့မြေလူငယ်တွေကတီထွင်ခြင်းနဲ့လူတွေတီထွင်နိုင်စွမ်းရှိတဲ့လူငယ်တွေတို့တဲ့မြေမှာအများကြီးပဲဘုရားလည်းပဲအခုခုတီထွင်ခြင်းနဲ့ဆိုပေမဲ့တီထွင်နိုင်လောက်အောင်တို့မှာအရင်အနည်းမရှိတဲ့လူငယ်တွေကများတယ်။အဲလူငယ်တွေအရင်နည်းရဖို့ရငါတော့ငွေကြီးများများကြီးပိုက်ထားတဲ့ပုံစံတွေကဆော့လို့ဖို့တော့လုံးတယ်ကွာ။ပိတ်ဆံနေဒီစီဥစ္စာတွေသုံးမကုန်အောင်ပေါ်မျောကျွဲဝတဲ့လူတွေဟာအဲ့ဒီပစ္စည်းတွေကိုကိုယ်လဲစားလို့လည်းမကုန်မနဲ့ဘယ်နည်းကြောင့်ဒီလောက်ကြီးသိမ့်ထားမလဲ။တိုင်းပြည်မှာအကျိုးရှိမဲ့လူတွေအတွက်ဒီပစ္စည်းတွေကအသုံးပြုစေခြင်းပါလေ။အိုတို့ကြောင့်ပြောင်မြောက်ပါလေကလေးပြည်စည်းဥစ္စာမတတ်နိုင်လို့ကြောင်းကောင်းကောင်းမနေနေတဲ့လူငယ်တွေကိုပေးကမ်းထောက်ပံ့တာဒီဟလာရမုံငွေတွေဒုနေတဲ့နေထားပေးတာဒီအဲ့ဒါဒီလှုပ်ရှိချင်ပါလေ
တီတီကိုဆရာတော်ဦးညာနေတရာမေးချခဲ့တာဖြစ်ပါတယ်ဆရာတော်ကပြီးခဲ့တဲ့သတင်းပတ်ကပဲပြင်သစ်နိုင်ငံပါရီမြို့မှာပြင်သစ်ဗုဒ္ဓဘာသာအသင်းကဦးစီးချင်းပါတဲ့ဗုဒ္ဓနေအခမ်းအနားမှာတရားချီးမြှင့်ခဲ့ပြီးပြင်သစ်နဲ့ဂျာမနီနော်ဝေးအင်္ဂလန်နိုင်ငံတွေကိုခရီးလှည့်လည်ခဲ့ပါတယ်ဆရာတော်ကယေကျေးမှုနဲ့သမိုင်းဆိုင်ရာပြလိုက်တွေကိုပဲအာယုဆိုင်လည်လာခဲ့တယ်လို့ RFA ကမိန့်ခဲ့ပါတယ်။ဂျာမနီနိုင်ငံဘာလီမြို့ကအာနာရှင်ဟစ်တလာရဲ့ပြလိုက်ကိုလည်လာခဲ့ပြီးနာဇီဂျာမနီတွေရဲ့ရက်စက်မှုသမိုင်းတွေကိုဒီနေ့ဂျာမန်ပြည်သူတွေကိုယ်တိုင်သမိုင်းမှတ်တမ်းအထောက်အထားတွေနဲ့တကွကမ္ဘာပြည်သူတွေသိအောင်ပြသနေတာကိုကြည့်ပြီးသမိုင်းဆိုင်ရာတာဝန်ကားတွေရခဲ့တယ်လို့လည်းဆရာတော်ကမိန့်ပါတယ်
။အခုအဲ့ဒါတွေပြန်တိဆောက်နေတာတွေပြန်ပြုပြင်နေတာတွေပြကန်းကြီးလုပ်ဖို့စိတ်ရင်းစရာတွေနဲ့စနစ်တကျအပူရင်းနဲ့တင်းတရားကိုပြထားတာ။ဟောစရာကောင်းတယ်ကွာဒီဂျာမနီကနော်လုံတုံးကလည်းရဲ့ဆက်ဆက်ပဲ။ပြီးတော့လုံမိပါတယ်ဆိုတဲ့ဥစ္စာကိုလည်းအဲ့ဒီပြတဲ့ကြီးတွေရည်ပြီးတော့ဝန်ခံပြီးတော့သူကကဘာမှာရှင်းပြတယ်ဒါအောင်ဟောစရာတော်ကောင်းတယ်ရိုးသားဖြုတ်မှတ်တယ်။ဒီပဲရှိတယ်လေဒါလည်းသူယူဆတယ်။မြဲရဂျာမန်ကွာအင်္ဂလိပ်တွေလည်းသူပဲရှိပါပါ။လန်ဒန်မှာဟိုတာဝါရဘလန်ဒန်ဆိုတဲ့မ ్యూ ဇီယံကြီးတွားကြည့်လိုက်ဆိုရင်ပတ်ပြနေစေနေစေတဲ့အခါကြီးကိုပြတာလေအဲ့ဒီမှာကမ္ဘောဒီးယားနိုင်ငံမှာလည်းရှိတာပဲပြည်ကကြီးတခုလေဟိုကီလင်ဖီးလ်ဆိုပြီးတော့ဘနောဘေးအနီးနားမှာကမ္ဘောဒီးယားတို့စီးပွားတွေကိုရောင်းရင်းတော့ကြည့်ဖို့လေဟိုကဝါကြီးတခုလုံးကပတ်ပြနေစေနေစေခြင်းနဲ့ပြည်တည်တာသမိုင်းဆိုတာပတ်ပြနေစေနေစေခြင်းနဲ့အဲ့ဒီစစ်တိုက်တာကြီးကျူးကျော်တာကြီးအဲ့ဒါကြီးရဲ့အဆူဆူချုပ်ဟာအမြင်အဖြစ်သမိုင်းပဲအကောင့်မကတော့ရှိလို့ရှိမှာပေါ့ဒါပေမဲ့နဲတယ
်ကဘာကြီးရဲ့အတိတ်သမိုင်းတွေဟာစစ်ပွဲတွေပရိပခတွေညှင်းဆဲတပ်ဖြတ်မှုတွေဒါကြီးစိုးခဲ့ကြပုံကိုဆရာတော်ကအမှတ်ချက်ချမိကြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးဆရာတော်က18ရာစုနှောင်းပိုင်းဖုံးမီနီလာတောက်ခဲ့တဲ့ပြင်သစ်ဘုရင်နပိုလီယံကျူးကျော်စစ်ပွဲကိုအင်္ဂလန်မှာတနေတမင်းကွဲပြားနေတဲ့ဘုရင်တွေကစူးစီးညီညွတ်မှုနဲ့အောင်နိုင်ခဲ့ပုံကိုဥမာပေးပြီးမြန်မာပြည်သူတွေလည်းညီညွတ်မှုကိုတိစောက်စီလိုတဲ့အကြောင်းမိကြခဲ့ပါတယ
်။နပိုလီယံလိုစစ်ဘင်ကြီးတယောက်ကိုနော်အင်္ဂလိပ်ကတိုက်သွားတဲ့နေရာအမင်းတစ်ခုစဉ်းစားကြည့်။အဲ့ဒီတုန်းကဝေးကဘယင်တယောက်ကစကော့တလန်ကတဘယင်ကအင်္ဂလန်ကတဘယင်ကအိုင်းလန်ကတဘယင်ဘယင်လေးယောက်တိုက်ပြီးလေးသေးသေးလေးမှာဘယင်လေးယောက်ဆိတ်ဆိတ်မှမှနေနေကြတာ။နပိုလီယံကအကျိတ်နဲ့ချင်းချောက်လာပြီဆိုတော့မှ ဘုရင်၄ယောက်ဟာခေါင်းငင်းဆိုင်ပြီးတော့တပရင်တွေလှုပ်တာအာနာပါဝါကိုသူတို့ကဟိုဆွတ်လွတ်ရေးတယ်ဆိုတဲ့နေရာမှာလည်းပဲအင်္ဂလိပ်ကစမ်းနမူလာပဲမမောရဆိုတဲ့နေရာမှာလည်းဒီကောင်တွေကစံယူလောက်တယ်ဘုရင်၃ယောက်ကအာနာဆွတ်လာတာအဲ့ဒီတော့မှ1880လို့ကတက္ကသိုလ်မှတ်မိတယ် United Kingdom ဆိုအဲ့မှာပြတာအဲ့ဒီဒီ Kingdom ၄ခုက United မဖြစ်ရင်နပိုလီယံလက်အောက်သူတို့ကိုရောက် United ဖြစ်လေတဲ့ကြောင့်မဟုတ်လို့နပိုလီယံကိုသူတို့နိုင်သွားတာအဲ့တော့ဘာသာရေးတွေပြောပြောလူရင်းတွေပြောပြောဟိုနိုင်ငံရေးလူပဲပြောပြောဒါတွေကတကယ်ယူစရာအလွန်ကောင်းတယ်မှတ်သားစရာလည်းအလွန်ကောင်းတယ်နေယူစရာလည်းအလွန်ကောင်းပါတယ်ရသဗျာကိုရင်ကလည်းပဲပြောတယ်မို့လားသမက္ခဏံတဘောသူခေါ်ညွတ်တဲ့ပုဂ္ဂိုလ်ကြီးလုံမှချမ်းသာမယ်သူတင်ငန်တော်ရဲ့ဒါဆောင်းဖို့လည်းဖြစ်ပါတယ်ငန်တော်ရဲ့ဒီမော့တိုပေါ့ငန်တော်တစိုက်ထဲမှာမြင်အဲ့ဒါကြီးပါတယ်အဲ့ဒါအဲ့ဒီတဲ့ဆောင်းရကြဖို့ပါပါကွာငါအဲ့ဒါပဲသူ
ဆက်လက်ပြီးလောကကောင်းကျိုးလူအကျိုးအတွက်ဆောင်းရရမှာအဖြစ်အမောက်အဆိုးတရားတွေလည်းအမြဲတွန်တွဲရှိနေတဲ့အကြောင်းစိတ်မချော့ကြပဲအကောင်းဆုံးနှစ်ခုကြားကနေလှုပ်ရှားနေထိုင်ကြဖို့မြတ်စွာဘုရားကြုံတွေ့ကြရတဲ့ဖြစ်စဉ်တွေကိုဥမာပေးပြီးဆရာတော်ကမိန့်ကြားခဲ့ပါတယ်
။လူသဘောကဒီလိုပဲ။မင်းဂေါရမဗုဒ္ဓပင်ပေါ်လာတဲ့ကိစ္စမှာမင်းကဘာလောက်ကြီးရ။ကျင့်တဲ့လူတွေလက်ခံတဲ့လူတွေသစ္စာတရားကိုသိရလို့လွတ်မြောက်ပြီးဆိုပြီးတော့ဝမ်းမြောက်လွန်းလို့ဘုရားပြေအောင်မှာနတ်တရားပြမာတရားကခုန်နေတာမင်းတို့သိသားပဲ။ဒါပေမဲ့မြတ်စွာဘုရားရာဇဂိုးဝင်သွားတဲ့အခါကျတော့အဲ့ဒီမှာပဇာမင်းကရှေ့ကနေပြီးတော့မြတ်စွာဘုရားကြွလာတာမြို့ရွာတွေရဲ့ကျင့်သရေးတတ်တော်တွေရဲ့လွတ်လပ်ရေးလွတ်မြောက်ရေးတဲ့အမှန်တရားထောကားရေးတဲ့ပွင့်လာတာပဲလို့ဆိုပဇာကကြွချော်တယ်နော်။ဒါပေမဲ့ဟိုတစ်ဘက်ကဗျာမဏတွေကမပြောရအောင်မလဲ။ဘူနဟုသမနောဂောရမောဂောရမဘုရားပေါ်လာတဲ့လောကကြီးလူညွန့်တုံးပြီလူမျိုးတုံးပြီဒီလိုအော်ရဲကောင်းနေလေရှိတယ်အဲ့ဒါမြတ်စွာဘုရားပွင့်လာတာဒီပင်လည်းရဲ့နော်ဉာဏ်မျက်စိဉာဏ်နာရှိတဲ့လူတွေအတွက်တော့ကောင်းမယ်ဉာဏ်မျက်စိဉာဏ်နာမရှိတဲ့လူတွေအတွက်ကတော့သူကအကောင်းမဖြစ်ဘူးကွာနော်အဲ့လိုရှိအကောင်းမဖြစ်ကြောင်းမင်းဆက်လက်ဘုရားဝေကိုဖတ်ကြည့်သူမြတ်စွာဘုရားဟာသုံးချိန်ကွာလှုပ်ချံပတ်ပြတ်တာခံရတယ်မင်းမသေးလို့သာဘုရားဆိုတော့ပဲလှုပ်လို့ရမလဲကွာသူဘုရားဘာသာရှိတော့မှကြည်ဒေဝတာသတ်ဖို့ကြတာသုံးချိန်ပဲမဟုတ်လားချောင်းမြောင်တပည့်တဲ့ဒေဇဂုတော်ကကြောက်တုံးနေနဲ့ချောင်းတက်လို့မရတော့ပြောင်းတက်မယ်နောက်ဘင်းကဇရရမင်းကြီးရဲ့အကူကြီးနဲ့ဒေဝတာဆင်းနဲ့တိုက်တာမင်းတို့သိပါပဲနောက်တော့လေးသမားတွေနဲ့တိတ်တဆိတ်တက်တယ်မောင်မြင်ဘူးပေါင်းပြီးတော့ဘာလုပ်လဲစိတ်စမာနာတို့တော့တုံလေးတို့ပပိပါးတွေနဲ့ဆွဆွဲတယ်နော် assassination နေတာရိုလေးစင်းနေမအောင်မြင်တော့ abuse လုပ်တာအဲ့တော့အပေါင်းစုနှမျိုးဟာလောကကြီးမှာတွဲလိုက်နေတယ်ကွာတခုလေသွားတာတော့ပဲလောကမှာမရနိုင်ပါဘူးအဲ့တော့အဲ့ဒါဒီအတွက်တော့ငါတော့စိတ်ပြည့်ပါဘူးအဲ့နှစ်ခုကြားကနေကိုလုံးဆောင်သွားတော့ဖို့ဒါပဲအရေးကြီးတယ
်နော်ဝေးနိုင်ငံအော်စတြေးလျမျိုးကိုကြားရလာတဲ့တီတကူဆရာတော်ဦးညာနေတရာကို RFP ကဆက်သွယ်ရှောက်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ